မင်္ဂလာပါခင်ဗျာစနေညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီညဆွေးနွေးမယ့်အကြောင်းအရာကတော့အခုအချိန်ကဒီမက်ဆက်စီယုံမှုတွေစတင်နေပြီဆိုတဲ့ဖြစ်တဲ့ကြောင်းလို့မက်ဆက်စီယုံမှုနဲ့ပတ်သက်ပါတယ်အခုလာမယ့်ရွေးကောက်ပွဲအတွက်မက်ဆက်စီယုံမှုတွေကိုစက်တင်ဘာလ10ရက်နေ့ကနေစတင်ပြီးတော့ခွင့်ပြုလိုက်ပြီးဖြစ်ပါတယ်အဲ့တော့ပါတီတော်များများဒီကိုယ်စားလောင်းတော်များများစတင်မက်ဆက်စီယုံမှုတွေလုပ်နေပြီဖြစ်ပါတယ်အဲ့တော့ဒီကျွန်တော်တို့အခုဆွေးနွေးပွဲမှာတော့ဒီမက်ဆက်စီယုံမှုတွေဟာဘလောက်ထိလွတ်လပ်လပ်လုံနိုင်ခွင့်ရှိလဲညံ့ညတတပါတီရဲ့ကြားမှာဘလောက်ထိရှိပါလဲနောက်တစ်ခါတော့တဆက်ထဲနိုင်ငံရေးပါတီတွေရဲ့ဒီကော့ကွန်တက်ကိုလည်းကျင့်ဝတ်ဆိုင်ရာကိစ္စနဲ့ပါတဆက်ထဲကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာပထမဦးကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကုစည်လောင်းဖြစ်ပါတယ်မတ်ဆန္နာမင်းမှာမတ်ဆန္နာမင်းဟာဆိုရှင်လက်ရှိအဖြစ်တဲ့ဒီလွှတ်တော်ကုစည်တူဖြစ်ပါတယ်အဲနောက်တူကတော့ဒီလူပောင်တဲ့ဒီမိုကရက်တစ်ပါတီကကုစည်လောင်းဖြစ်တဲ့မတ်နှင်းနှင်းမွေးဖြစ်ပါတယ်ခင်ဗျာနောက်တတိယတူကတော့တိုင်းသားပါတီကဖြစ်ပါတယ်မွန်အမျိုးသားပါတီကအတွင်းမှုနိုင်လေးသမဖြစ်ပါတယ်ဒါသုံးသုံးဦးထဲမှာနှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီခင်ဗျာမဆနာမင်းကြားပါလားခင်ဗျာမဆနာမင
်းဟုတ်ကဲ့
ဟုတ်ကဲ့မဆနာမင်းတို့ဒီရွေးကောက်ပွဲ message စီအောင်မှုတွေမဆနာမင်းကိုယ်တိုင်ဟိုဆင်းပြီးတော့ဒီစိတ်ကြီးကောင်ခဏတူဘက်မှာလုံနေတာကြီးကျွန်တော်တွေ့ရပါတယ်ပုံနေလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့အခုကျွန်တော်အရင်ဆုံးမေးချင်တာကအခုရွေးကောက်ပွဲမက်ဆက်စီယုံမှုတွေစတင်ပြီးလွတ်လပ်ကိုလှုပ်ရှားခွင့်ရရလားအကန့်အသတ်တွေရှိပါလား
ဟုတ်ကဲ့ကျွန်မရောက်ပွဲအတွက်ဆိုရင်တော့ရေကောက်ပွဲကော်မရှင်ကညွှန်ကြားချက်အမှတ်1မြင်းဆောင်2014နဲ့ရေကောက်ပွဲဆိုင်ရာစူဝေးဟောပြောခွင့်နဲ့မက်ဆက်စီဝင်ဆိုပြီးတော့စီကံသတ်မှတ်ချက်တွေထုတ်ပြန်တာရှိပါတယ်ဒီစီကံသတ်မှတ်ချက်တွေကိုတော့ကျွန်တော်တို့သက်ဆိုင်ရာတိုင်းနေနေခရိုင်နေပေါ့ခရိုင်ကော်မရှင်နေရနေပြီးတော့ကျမတို့ကိုပေးထားတာရှိပါတယ်ပြီးတော့ဒီခရိုင်ကော်မရှင်ရဲ့ဥက္ကဋ္ဌကလည်းကျမတို့ကိုဒီပေါ့စီယုံခွေနဲ့ပတ်သက်ပြီးတော့သတ်မှတ်ထားတဲ့စီကံချက်တွေနောက်ဒီ2000တဲ့ code of conduct ပေါ့နော်ဒီဟာတွေကိုလည်းကျမတို့ကိုဖတ်ကြားထားတာတွေကျမတို့ဝင်းငှထားတာတွေလည်းရှိပါတယ်အဲ့တော့ဒီဟာတွေအဲဒီစီကံတွေသတ်မှတ်ဒီကနေ့ဘောင်နေတွေကနေပြီးတော့ကျမတို့ပေါ့ဒီ2015ရွေးကောက်ပွဲကိုတော့ SS စီယုံသွားရမှာတော့ဖြစ်ပါတယ်။ဒါနဲ့ဒီဟာနဲ့ပတ်သက်ပြီးတော့နည်းပြောစရာရှိတာကတော့ဒီစီရွေးကောက်ပွဲဆိုင်ဝေဟောပြောခွင့်နဲ့ SS စီယုံခွင့်နေမှာတချို့ဟာတွေကတော့ကျမရဲ့တဦးတယောက်ရဲ့စိတ်အခြေအနေမှာတော့စီကံသတ်မှတ်ချက်တွေကတချို့ဟာတွေမှာတော့နည်းနည်းတင်းကျပ်နေတယ်လို့ဟုတ်ထင်ပါတယ်ဘာဖြစ်လို့လဲဆိုဥပမာအချင်းသူကပြောရမှာကလူအများစုဝေးနေတဲ့နေရာတွေမှာဟောပြောစီယုံတဲ့အခါမှာလူတွေကိုအနောက်ရှက်မဖြစ်စေရလို့ပြောထားပါတယ်ဒါပေမဲ့ကျမတို့ဒီကပေါ့နော်နိုင်ငံရေးသမားတွေကစုဝေးဟောပြောတဲ့ဆိုတာကလည်းဟလာဟောပြောခွင့်ဒီကျမတို့သမတ်ချက်အတိုင်းနဲ့သမတ်ရက်တွေအတိုင်းနဲ့ကျမတို့ကြိုတင်ပြီးတင်ထားတယ်ရက်ပေါင်း60ကျမတို့စီယုံခွင့်ဟို program တွေလည်းရေးပြီးတော့တင်ထားပြီးပါပြီဒါပေမဲ့လည်းကျမတို့အဓိကစီယုံရတယ်ဆိုတာကနယ်မြေတစ်ခုနဲ့တစ်ခုလည်းမတူညီပါဘူးတချို့နယ်မြေတွေမှာတော့စင်တွေထိုးပြီးတော့စီယုံပိုင်ခွင့်ရှိတယ်ရုံးကန်းတကယ်ဝန်းရှိရင်လည်းရုံးကန်းတွေမှာစီယုံပိုင်ခွင့်ရှိတယ်တချို့ကျမကြားတဲ့စိတ်ကြီးခဏောင်ဆိုလို့ရှိရင်ရုံးကန်းလေးတွေကလည်းနေရာလေးတွေလည်းသိကျင်းနေနေရာသိကျင်းနေဆိုတော့လူတွေစုဝေးတဲ့နေရာမှာပဲကျမတို့လူတွေကိုအဓိကတော့သတ်မှတ်ထားတဲ့စီကံချက်အတိုင်းပေါ့နော်လူတွေကိုစုဝေးတဲ့နေရာမှာတော့ကျမတို့ဟောပြောတယ်ဆိုတာကတော့လူရှိတဲ့နေရာမှာပဲဟောပြောရမှာပေါ့ဒီနေရာတွေနေရာမှာတော့တချို့နေရာတွေမှာတော့သတ်မှတ်ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့စီကံချက်တွေနည်းနည်းတင်းကျပ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့လိုခုနမတ်ဆနာမင်းတို့တွားပြီးတော့စီယုံမယ်နေမြေတွေနဲ့ပတ်သက်လို့ဘယ်နည်းဘယ်ချိန်ဆိုတာကြိုပြီးတော့ကောသူတက်ဆိုင်ရအောင်ပို့ရလားပြောရလားအသိပေးရလား
ဟုတ်ပါတယ်ကျမတို့ရဲ့စိတ်ကြီးခဏောင်တို့နဲ့ဆိုရင်တော့ကျမတို့ကရက်ပေါင်း60စာပေါ့ဘယ်နေ့ဘယ်ရက်မှာစပြီးတော့အခု၈ရက်နေရစပြီးစီယုံပိုင်ခွင့်ရှိတယ်ဒီစက်တင်ဘာလ၈ရက်နေရနေစပြီးတော့လို့ဘာလ6ရက်နေ့ထိကျမတို့ program ရေးဆွဲပြီးတော့
ဟုတ်ကဲ့
အဲ့ဒီလိုပဲဘယ်နေ့မှာဘယ်နေ့ဘယ်ချိန်မှာဘယ်နေရာမှာဘယ်ပုံကိုယ်တွေကနေပြီးတော့ဟောပြောပါမယ်ဆိုတဲ့ဟာကိုကျမတို့အသေးစိတ်တင်ထားပါတယ
်အဲ့တော့ကိုယ်စလေလောင်းတွေကလွယ်လို့ကျန်တဲ့လူတွေဟောပြောခွင့်မရဘူးဆိုတဲ့ပုံစံလား
အဲ့လိုတော့လည်းမဟုတ်ပါဘူးဟိုစီကန်းချက်ထဲမှာကိုယ်စလေလောင်းကအခွင့်အာဏာတွေအပ်ထားတဲ့သူတော်၎င်းကိုယ်စလေလောင်းရဲ့ပါတီကိုယ်စလေအများတွေကလည်းဟောပြောခွင့်ရှိပါတယ်ဒါပေမဲ့ဘသူတွေဟောကတော့ရွေးကောက်ပွဲကော်မရှင်ကိုချိုးပြီးတော့ကျမတို့တင်ထားပေးရပါတယ်
ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်ထပ်မေးချင်ပါတယ်မဆနာမင်းတို့ကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကိုယ်စလေလောင်းတွေကတကယ်တမ်းပြောလို့ရှိရင်ဒါကျွန်တော်တို့ထိတ်တိုက်ကျွန်တော်တို့ရှင်ပြန်ရမှာကတော့ဒီလက်ရှိအာဏာရကြံ့ခိုင်ရေးပါတီဖြစ်ပါလေ။ကြံ့ခိုင်ရေးပါတီဆိုလို့ရှိရင်တို့မှာလက်ရှိအာဏာလည်းရှိထားတဲ့ဖွဲ့စည်းဖြစ်ပါလေ။အရင်မြစ်လည်းတုံတရာပို့ပြီးအကောင်းတယ်လို့ကျွန်တော်သိထားပါလေ။အဲ့တော့ဒီအပေါ်မှာပြန်ပြီးတော့ဒီ message စီယုံမှုတွေမှာမျက်မျက်တတတော့ရှိရလားဘယ်လိုယူဆပါလဲ
။အဓိကက တော့ commission ပေါ်မှာကျမကတော့ဒီလိုမျိုးပေါ့စီကံချက်တွေပေါ့စီကံချက်တွေနဲ့သတ်မှတ်တာတွေလူပုဂ္ဂိုလ်ကတော့၎င်းစီကံချက်ထဲမှာပါပါတယ်လူပုဂ္ဂိုလ်ကတော့၎င်းပါတီဖွဲ့စည်းတစ်ခုကတော့၎င်းပေါ့နော်ဓာတ်ရိုက်ဟလာအနောက်ရက်ပေးဓာတ်ရိုက်ပုတ်ခတ်ဆွဲခြင်းစော်ကားခြင်းဒါမျိုးတွေမလုပ်ရဘူးဆိုတဲ့ဟာမျိုးတွေရှိပါတယ်အဲ့တော့ကျမတို့အခုမှစပြီးမဲဆယ်စည်းရုံးတယ်ဆိုတော့ကျမတို့ဟောပြောတယ်ဆိုတဲ့ကိစ္စကိုမနှက်ပြန်မှာပဲစပါဦးမယ်။ဒါပေမဲ့ဟိုအချိန်တစ်ပြေးပြေးနဲ့အချိန်လေးစာရက်ပေါင်းအခုကရက်ပေါင်း60တောင်ပေးထားတာဖြစ်တဲ့အတွက်ရက်ပေါင်း60လောက်ဆိုရင်အချိန်ကတစ်ပြေးပြေးနဲ့မြင့်လာတဲ့သဘောတရားမှာကျမစည်းရုံးရဲ့သဘောတရားရအချိန်အချိန်ကိုမြင့်မြင့်ပြီးဟိုတိုးလာတာရှိပါတယ်ဒီလိုတိုးလာတဲ့ပုံမှာတစ်ဖက်ကကိုနဲ့ရှင်ပြိုင်မဲ့ပါတီကြီးတွေကကိုယ့်ပုံမှာဘလို့ပြန်ပြီးတော့တုံ့ပြန်လာနိုင်တယ်လေကျမတို့ရဲ့ပါတီရဲ့မူရတော့ကျမတို့ကမှာပဲကျမတို့ပါတီရဲ့မူဝါဒတွေဟောပြောမယ်ပါတီကိုပါတီကိုမဲပေးဖို့ကျမတို့စီအောင်မယ်သူများပါတီပုတ်ခတ်စော်ကားတာတွေလူပုဂ္ဂိုလ်ကိုစော်ကားတာမျိုးတွေမရှိပါဘူးအဲ့တော့တကယ်လို့များတခုခုတွေအမားရင်းနေများပါတီတခုနဲ့တခုကြားမှာဖြစ်ပေါ်လာတယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ကမျက်မျက်တတလုပ်ပေးဖို့လိုအပ်ပါတယ်။ကျမတို့ဟလာဒါမျိုးတွေလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဖြစ်လာနိုင်တယ်ဆိုရင်တော့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နေပေါ်မှာမူတည်ပါတယ်။ကော်မရှင်လူကြီးတွေဟာမျက်နှာမလိုက်တဲ့နဲ့အမှန်တကယ်ပဲမျက်မျက်တတဆုံးဖြတ်ပေးဖို့လိုအပ်ပါတယ်။ဒီလိုလဲဆုံးဖြတ်ပေးမယ်လို့ကျမကတော့မျှော်လင့်တ
ယ်။ထူးခြားတာကတော့ကြက်ခိုင်ပါတီက2010ရွေးကောက်ပွဲတုန်းကဒီမတိုင်ခင်မှာလန်ခင်ပေးတာမီးရောင်လုပ်ပေးတာဒါမျိုးတွေနဲ့ဘာလို့တစုံတရာအာဏာရှိထားတဲ့ဖွဲ့စည်းနေနဲ့လုပိုင်ခွင့်ရှိပါတယ်။အဲ့လိုအနေနဲ့လုပ်ခဲ့တဲ့အပေါ်မှာဝေဖန်ခါရပါတယ်။ဒီဒီချိန်မှာတော့ဒါမျိုးတွေတွေ့ရပါလား။
အခုချိန်ကြီးတော့ကျမရဲ့မျိုးနယ်မှာတော့ဒီလိုစီယုံတာလေဒီလိုစီယုံနေဆိုတာဟောပြောစီယုံနေတာကတော့အခုချိန်ကြီးမစသေးပါဘူးဒါကအားလေပြီးသားပါဘာလို့လဲကျမကနမူနာပြောရမယ်ကအခုလက်ရှိလေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တယ်ဆိုတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကျမတို့ကျမရဲ့အတွေ့အကြုံရပေါ့2012တုန်းကဆိုရင်လည်းကျမရဲ့မြို့နယ်မှာဒီလိုပဲမဲဆွယ်စည်းရုံးခဲ့ပါတယ်ဟလာလမ်းခင်းပေးမယ်ဓမ္မယုံတွေစောက်ပေးမယ်လမ်းခင်းမှုဓမ္မယုံကိုနည်းနည်းဒါမျိုးလုပ်ပေးခဲ့လိုက်တယ်တကယ်လို့သာသူ့ကိုမဲပေးခဲ့ရဆိုလို့ရှိရင်ဒါတွေလုပ်ပေးမယ်လို့ပြောတယ်တကယ်တမ်းကျတော့မဲလဲရှုံသွားအောင်အဲ့ဒါတွေအားလုံးကိုရက်ပြီးတော့လုံးဝဘာမှဆက်မလုပ်ဘူးเนาะဒါတွေဟာပြည်သူလူထုတွေဈာထဲမှာတောစရာမျိုးတွေဖြစ်လာတယ်ပေါ့ဒါကတော့2012တုန်းကအတွေ့အကြုံမှာအခု2015မှာတော့ဒါမျိုးတွေမဖြစ်ဒီလိုအတွေ့အကြုံမျိုးတွေကိုလည်းလုပ်ခဲ့တဲ့ပါတီတွေနဲ့သင်ကန်းစာယူတင်တယ်လို့ထင်တယ်ပေါ့เนาะဘာဖြစ်လို့လဲဆိုတော့ဒီနေ့ခုချိန်မှာညာလို့မရတော့ဘူးအမှန်တကယ်သူတို့အပေါ်မှာဘယ်သူလုတ်ပေးနိုင်လဲဆိုတာဝေဖန်နိုင်တဲ့အခြေအနေမှာရှိနေပါတယ်ဒီသူလူတို့ရဲ့ငွေရေးချိန်ဆိုတာလည်း2012တဲ့စာလို့ရှိရင်တော့2015မှာပို့ပြီးမြင့်တက်တယ်ဆိုတာမျိုးကိုကိုကယုံကြည်ထားဖို့လိုအပ်ပါတယ်
ဟုတ်ကဲ့မဆက်တာမီးလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ဒီချာဆွေးနွေးမဲ့လူရှိသလိုတော့ရှင်ချိုးကလည်းလေးလိုက်ပေါ်မှာရောက်နေကြပါပြီအဲ့တော့မဆက်တာမီးလေးလိုက်ပေါ်မှာခဏနေပေးပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါတယ်ခင်ဗျာလူပေါင်းတက်ဒီမိုကရက်တစ်ပါတီကကုဇေလောင်းမနင်းနင်းဖွေးမနင်းနင်းမွေးရတော့ဒီမန္တလေးတိုင်းဒေသမြို့သားလွှတ်တော်အနေရှိပြိုင်မှာတင်ပါတယ်မနင်းနင်းမွေးအခုရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေစလုပ်နေပြီဆိုတော့ကျွန်တော်တို့သတိထားမိပါတယ်ခင်ဗျာအဲ့တော့ကြုံရတဲ့အခက်အခဲတွေများရှိရင်ဘာရှိလဲခင်ဗျာ
ကျွန်မစည်းရုံးရမယ့်နေမျိုးတွေကတော့ဒီမြင်းချမ်းမြို့နယ်နဲ့မစုံမြို့နယ်ပေါ့နော်မြို့နယ်တစ်ခုပေါင်းကိုစည်းရုံးရမှာဖြစ်တယ်အဲ့လိုစည်းရုံးမှုတွေကိုကျမတို့ကဒီရွေးကောက်ပွဲဆိုင်ရွေးကောက်ပွဲကော်မရှင်ရုံးမှာပေါ့နော်ဒီရွေးကိုသွားပြီးတော့စည်းရုံးမဲ့နေမျိုးတွေကိုစင်းကြိုပြီးတော့ဒီမိုးစီစနေခါကြတော့သူတို့ကကြပါတယ်။နောက်သူတို့လည်းစင်ရတာနောက်ကြတဲ့ကြောင့်မလို့နောက်နေ့မှလာပြီးတော့စင်ရင်လည်းအဆင်ပြေပါတယ်ဆိုတဲ့ခါကျတော့ကျမတို့ကအဲ့စပြီးတော့စီယုံမဲနေမှာပဲစင်းသွားတင်နေပေါ့နော်။စင်တဲ့ခါကျတော့သူတို့ဘက်ကနေပြီးတော့ဒီစင်းတွေကပုံစံမကျဘူးဆိုပြီးတော့ပြန်တင်ခိုင်းလို့ကြောင့်မလို့ကျမတို့အဲ့နေ့ကိုမနက်ပိုင်းမှစပြီးတော့စီယုံရထွက်ဖို့စီစဉ်ထားခဲ့ပြီးမယ်လို့နေ့ကင်းပိုင်းကျမှပဲသူတို့စီယုံရထွက်ရတယ်ပေါ့နော်။ကျမတို့အဲ့လိုစင်းတွေကိုတောင်းတဲ့ခါမှာသူတို့ဘက်ကဘာပြောလဲဆိုတဲ့ခါကျတော့ဒီစီနေတောင်းတာတခြားမဟုတ်ဘူးပေါ့နော်ဒီရေကောက်ပွဲစီယုံကြတဲ့အခါမှာပါတီတစ်ခုနဲ့တစ်ခုထိတ်တိုက်ဖြစ်တာတို့နောက်တခြားမတမာတဲ့ဒီကနှောက်ရက်တာတို့ပြုလုပ်နေအောင်လို့လို့တက်ကိုဒီလုံချုံကြီးတာဝန်ယူပေးမယ်ရဲကြီးမိမိကန်တွေကိုသူတို့ကနေပြဒီစီရင်တွေကိုပြန်ပြီးတော့တင်ပြရမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒါနဲ့ကျမတို့အဲ့ဒီကစီယုံရေးအတွက်ကိုနောက်ကျသွားတယ်ပေါ့နော်ဒါနဲ့အဲ့လိုပဲကျွန်တော်ထွက်သွားကြတယ်ထွက်သွားတဲ့အခါမှာဗာတွေ့ရလဲဆိုတဲ့အခါကျတော့ကျမတို့နောက်ကနေပြီးမိမိကန်ရဲပြောင်းညလောက်သွားပါတော့လိုက်ပြီးတော့ကျမတို့စီယုံစီးစင်မှာတစ်ခါတော့လိုက်ရတာကျမတို့ကဟိုဒါသူတောင်းပေးဆိုတာကိုနားလိုက်တကြောင်မို့ကျမတို့ကဒါစုံတရားဘာမှမပြောလို့ဘောနော်ဒါမဲ့ဘလို့နှောက်ချက်မျိုးတွေ့ရလဲဆိုတဲ့ခါကျတော့ကျမတို့ရွာတရားမှာပွားပြီးတော့အဲ့ဒီမှာကျမတို့လက်ခံပေးမဲ့အိမ်ပေါ့နော်အဲ့ဒီအိမ်ပိုင်ရှင်ရဲ့ခြံပိုင်းထဲမှာကျမတို့ဒီဟောပြောဝင်လေးလုပ်တယ်ဆင်းမီဝဲလုပ်တယ်လုပ်တဲ့အခါမှာအဲ့ဒီဒီသားကရေရပေါ့နော်အဲ့ဒီအိမ်ရှင်ရဲ့သမီးလေးကိုသွားပြီးတော့အရှင်ရဲ့မှတ်ပုံနံပါတ်ကိုတောင်းတယ်မြင့်ဖေရဲ့ဖုန်းနံပါတ်မှတ်ပုံနံပါတ်ကိုပေးပါစီပြီးတောင်းတဲ့ခါကျတော့ ရောဒီရွာသားကြီးဆိုတာကဒီလူမျိုးအနာပိုင်းအဖွဲ့အစည်းနဲ့ပတ်သက်ရမှာဆက်ဆက်ရမှာအမတန်မှပဲသူတို့စိုးရွံပါတယ်အဲ့တော့သူတို့စိတ်တနှံ့ဖြစ်ပြီးကျမတို့လာပြောတယ်ပြောတဲ့ခါကျကျမတို့အဲ့ခုနရဲဝန်ထံကိုပေါ့ပြီးဆွေးနွေးရပေါ့နော်ဒါအမားတို့ကတရားဝင်စတင်ပြီးတော့မှဒီကောက်ပေါ်တဲ့စီယုံမဲဆွေးနေခြင်းဖြစ်တယ်အဲ့တော့အင်ရှင်တွေကိုနှောက်ရက်တဲ့ချင်းကြောက်တဲ့အပြုအမူတစုံတရာမလုပ်ဖို့လိုတယ်ဒီလိုသိကြည့်လို့ရှိရင်အမားတို့လာပြီးတော့မြည်ပါတိုက်ရိုက်လို့မြည်နိုင်ပါတယ်ဖုန်းနံပါတ်လည်းယူထားနိုင်ပါတယ်မအားကိုခွင့်တောင်းပြီးတော့လည်းထပ်ပုံရိုက်နိုင်ပါတယ
်မျိုးနဲ့ကော်မရှင်ရုံးလို့ပါလို့ရောအကြောင်းကြားဖို့မစင်စားဘူးလားဒီကိစ္စမျိုးဖြစ်လာတဲ့အခါ
ကျမတို့ကပထမဆုံးအချိန်ဖြစ်တဲ့ကြောင့်ဒီရဲကလေးကိုပဲရဲဝင်လာအောင်ပြောပေါ့နော်။ဒါကြိတ်ကျမတို့ကပြောခဲ့တယ်။ပြောပြီးတဲ့ခါကျတော့သူကနောက်မလို့တော့ပါဘူးပြောတဲ့ကြောင့်ကျမတို့ကနေပြီးတော့နောက်မနေ့ဖက်ကဒီရွာယူထွက်တဲ့ကောင်မနေ့ဆော့ဆော့ထွက်ရပါလေ
။
ထွက်တဲ့ကြောင့်ကွန်ပျူတာရုံးကဖွင့်တဲ့အချိန်ကကိုယ်နိုင်ွယ်လောက်မှဖွင့်တော့ကျမတို့ကသွားဖို့အချိန်ကတော့အဆက်ခဲဖြစ်တယ်။ဒါကြောင့်မို့ကွန်ပျူတာရုံးကိုလည်းအကြောင်းဒီကြောင့်အကြောင်းမကြားတော့ဘူးပေါ့နော
်။
အကြောင်းမကြားတဲ့နေ့ကအဲ့လိုဆက်ပြီးသွားတဲ့ခါကျတော့နောက်တည့်ရချလောက်နေတဲ့ခါမှာသူကအဲ့လိုအပြုမျိုးထပ်ပြီးတော့လုပ်ပါလေ။သူ့အပြင်ကိုနောက်ထပ်တခြားနေနေရရဲတယောက်ပါပါပါမယ်ရဲဦးတယောက်ပါပါအ
ဲ့တော့ကျွန်တော်
ရဲ့ခါကျသူတို့ကဘာလို့
ဟုတ်ကဲ့ပြောပါဆက်ပြောပါဘာလို့လဲဆိုတ
ာအဲဘာလို့လဲဆိုတဲ့ခါကျတော့သူတို့ကအဲ့အင်ရှင်ရဲ့မှတ်ပုံနဲ့နံပါတ်ကိုတောင်းနေတဲ့ဓာတ်ပုံရက်ခိုင်းနေပေါ့နော်အဲ့လိုမျိုးလုပ်တဲ့ခါကျတော့အဲ့နောက်ဆုံးအဲ့ဒီတင်းကကျွန်တော်နားရရောက်တော့ကျွန်တော်အဲ့ရဲတွေကိုတွားပြီးတော့ဆွေးနွေးတယ်ပေါ့နော်ဒါကျွန်တော်တို့တရားဝင်ကြီးဝင်ကြီးစဉ်ဆောင်ရွက်နေခြင်းဖြစ်တယ်ဒါကြောင့်မို့ဒီလိုနှောက်ရက်တဲ့အပြုအမူမျိုးကိုလုပ်မယ်ဆိုရင်အမားတို့ကနေပြီးတော့ကျွန်တော်လည်းဆက်ပြီးလှုပ်ဆောင်มาဖြစ်တယ်ဆိုတော့သူတို့ကမလှုပ်တော့ပါဘူးလို့ပြောတယ်။ဒါပေမဲ့လို့အခုဟာကတစ်ခါမကောက်နှစ်ခါရှိသွားပြီ။ဘာလို့လဲ။ပတ်ဝန်းကျင်မှာကျမတို့ရဲ့ခေါပြောပွဲကိုမလာနိုင်အောင်နှောက်ရက်တဲ့အနေအထားမျိုးဖြစ်လာတာပေါ့နော်
။
နောက်တခြားလူတွေကလည်းသူတို့ကနေပြီးတော့ကျမတို့ရဲ့ခေါပြောပွဲကိုမသွားဖို့ပြောတယ်ဆိုတဲ့စကားသံကြားရတဲ့အခါကျမတို့ခေါပြောပွဲမှာလူနေတော့တာပေါ့နော်။ဥပမာလူ200လောက်လာမယ်ဆို100လောက်လာတဲ့သဘောဖြစ်သွားတယ်။ဖြစ်တော့တဲ့အခါကျကျမကအဲ့ဒီညနေမှာပဲအဲ့ဒီသက်ဆိုင်ရာနေနေရဲစခန်းမှုပေါ့နော်။နေဆိုင်ရဲစခန်းမှုကျမလှမ်းပြီးတော့ဖုံးဆက်ပြီးတော့အကြောင်းကြားတယ်အကြောင်းကြားတဲ့ခါကျတော့သူကနေပြီးတော့စိုက်တဲ့နဲ့ဆောင်ရွက်မှုလုပ်ပေးပါမယ်။နောက်နောက်ကိုအဲ့ဒီလိုမျိုးမလုပ်တော့ပါဘူးလို့ပြောတယ်။ဒါပေမဲ့အဲ့ရဲမနှမ်းနေရကျွန်တော်တို့ကနောက်ကူပေါ့နော်။ခုချိန်ကြီးခေါက်ခေါက်နဲ့တော့လိုက်နေတော့မယ်
။တစ်ဖက်ကစဉ်းစားလို့ရှိရင်မင်းတို့မျိုးလုံသွားပြီးတော့လုံရသွားရတဲ့နေမျိုးတွေဝေးလံခေါင်တီလို့ဖြစ်ဖြစ်မယ်။လုံချုံရေးအရာကိုသူတို့လိုက်တာမဖြစ်နိုင်ဘူးလား
။လုံချုံရေးအရာလိုက်တယ်လို့ပြောရအောင်ကဒီကျွန်တော်ပြရမယ်။ရုံတစ်ခုဖြစ်လာခဲ့လို့ရှိရင်ဒီလိုအရဲဝတ်ထားတဲ့ကျောင်းနံတရားတော်နဲ့ကဘလို့အချိန်မျိုးမှာတားဆီးမှုမှာမဟုတ်ဘူးလို့ကျွန်မကတော့အဲ့လိုပဲယူဆတယ်လေ
နောက်ချက်မိကျင်တာဒါကတော့အာနာပိုင်းဒီဘက်ကလုတ်တဲ့လုတ်ရက်ပေါ့နောက်ချက်မိကျင်တာကပါတီချင်းရှင်ပြိုင်ထားတဲ့အခါမှာမျှတမှုရှိရလားဆိုတာပါကျွန်တော်ခုနကတတိပုဂ္ဂလကုစေလောင်းတယောက်နဲ့ကျွန်တော်စကားပြောပြပါတယ်အဓိကသူပြောတာကတော့ပါတီကြီးတွေနဲ့သူရှင်ပြီးတော့မက်ဆေ့ချ်ရုံးတဲ့အခါမှာသူတို့တပန်းရှုံးတယ်ပြောပါတယ်ဘာလို့ဆိုတော့ပါတီကြီးတွေကြတော့အလှပြရင်လို့ပါဦးတုံးမယ်ဆိုရှင်ဥပမာရန်ကုန်တိုင်းမန္တလေးတိုင်းမှာဆိုရင်တတိနှစ်စီးလောက်ဆိုကုစေအားလုံးအတွက်ခြုံပြီးတယ်သူတို့လုတ်လို့ရတယ်ဒါပေမဲ့သူတို့ကြတော့တူးချင်းနေနဲ့ပို့ပြီးတော့ငွေအားဖြစ်တော့စိုက်ထုံးမှုပုံများတယ်လို့ပြောပါတယ်ခင်ဗျာဒီလိုမျိုးရောခံစားရပါလားမနေနေဘူးလို့ပါတီကြီး
ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ကအခုကျမတို့ပါတီရပေါ့နော်ဒီထောင်ဝင်းပြန်ပြကြရလဲမစားသေးဘူးဆယ်လောက်ဝန်းကျင်လောက်ပဲရှိသေးရဲ့ဆက်စားကြတော့ပါတီကြီးစာရေးလုပ်ငန်းတွေကိုလုပ်နေတဲ့အချိန်ကာလမှာပဲကျွန်တော်ဒီပြစ်ကောက်ပွဲကိုဖြတ်တန်းရတာပေါ့နော်အဲ့တော့ကျမတို့မှာငွေကြီးသေးကတော့အသေးစားပေါ့အခက်ကျဲတစုံတရာရှိပါတယ်ဒါပေမဲ့လို့ကျမတို့ကတူးနဲ့ရှင်ပြန်နေနေရမှာအထူးစားတော့စိတ်ဓာတ်နဲ့စိတ်ဓာတ်နဲ့ကျမတို့ပြည်သူလူတွေရဲ့ယုံကြည်မှုပေါ့နော်အဲ့ပုံမှာပဲရှင်တန်ရတဲ့အမိသားမျိုးရှိပါတယ်ငွေကြီးကြီးရတော့ကျွန်တော်တော်တော်ကြီးလေးဆက်သေးပါတယ
်ဟုတ်ကဲ့
တကယ်ရှင်ပြန်တဲ့ပါတီကြီးတွေမှာကြတော့သူတို့ကဒုံတစ်ခုတော့အတိုင်းသာဒီပါတီရဲ့တည်ဆောက်မှုရောငွေကြီးကြီးရောပြည်စုံလုံလောက်မှုရှိပြီးဖြစ်နေတဲ့ကြောင့်လို့ဒီနေ့မှာဆိုကျွန်တော်တို့ကြုံရတာကတော့ဗာလဲဆိုတော့အဲ့လိုပါတီကြီးတွေကပေါ့နော်အလားပြရင်မျိုးကိုအခုဆိုလို့ရှိရင်ပြင်ဆင်နေကြပြီဆိုတာသိရတယ်နောက်ယူဆောက်ပွဲနဲ့မျိုးလို့ရှိရင်နာမည်ကျော်အစိုးရတွေပါခေါ်ပြီးတော့ဒီပြည်စုံဖြောပြီးတာမျိုးတွေလုပ်နေဆိုတာမျိုးပေါ့နော်နောက်ဒီအဲ့ဆရာဝေဓာသအများပြားဝေနိုင်တာလူအင်အားအများပြားတုံးနိုင်တာမျိုးတွေ့ရပါတယ်။အဲ့လိုမျိုးအနေထားရင်ကျွန်တော်တို့ကရှင်ရမ်းတဲ့ကြောင့်မလို့တရားမျှတမှုရှိတယ်လို့ပြောတာကသူတို့တွေဘလို့တွေဆက်ပြီးလုပ်လဲဆိုရဲပေါ်တော့အများကြီးမြည်လိမ့်မယ်လို့ထင်ပါတယ်။ဥပမာပေါ့နော်အနာရပါတီကြီးဆိုလို့ရှိရင်သူတို့စီမှာတုံးဆက်နေတဲ့ငွေကြီးတစုံတရာကနော်ဒီတရားပြည်သူနဲ့တက်ဆိုင်တဲ့ဟိုဟာဒီငွေကြီးဟဲ့မော်တော်ယာဉ်တွေဖြစ်ဖို့ဖြစ်နေတာမျိုးတွေတွေ့ရတယ်လို့ဒီတွေ့ရပြီပြောရပေါ့နော်ကျမတို့ကတော့မနေ့အစိုးရကြီးတက်သွားတဲ့အခါကျတော့သူတို့နဲ့ထိတ်ထိတ်တွေ့ရတဲ့နေရာမျိုးတော့မရှိခဲ့ဘူးဒါပေမဲ့အခုဆိုလို့ချင်းသူတို့ကအနာပြရင်ကြီးနဲ့မြို့ပေါ်မှာလိုက်လှည့်တာမျိုးငယ်ရွာတွေမှာလိုက်ပြီးတော့လှည့်တာမျိုးတွေတွေ့ရတယ်သူရင်းရလည်းမင်းများစစသုံးပြီးတော့ပေါ့နော
်
အထူးပစ္စည်းပစ္စည်းတွေပါလက်ဆောင်ပေးပြီးတော့အဲ့လိုမျိုးရှင်ကြင်တဲ့အခါမျိုးမှာကျမတို့ကတော့ဒါစီရင်ရင်ပြောလို့ချင်းကျမတို့ကဘာလက်ဆောင်မှလည်းမပေးနိုင်ဘူ
းဦးကမွန်အမျိုးသားပါတီကနိုင်လေကြီးတမကြားပါလားခင်ဗျအတွင်းမှုထင်ပါတယ် Hello. Okay.
ဟုတ်ကဲ့ပါအဲ့တော့ကျွန်တော်တို့ကလည်းအဲ့ခက်ခဲဖြစ်တာပေါ့နော်ဒီအခလေးစလို့နဲ့ဟိုတင်ပိတ်လည်းတင်လိုက်ရတဲ့ခါကျတော့ကျွန်တော်တို့မှာတော်တော်လေးကိုခက်ခဲပြည်တယ်အဲ့တော့ကျွန်တော်ကအဲ့ပြန်ကိုရေးဆွဲဖို့အချိန်ကတရက်လောက်ပဲချိန်ရတယ်ဆွနေမင်းများရှင်နဲ့တော်ရှင်ရှုလီလိုင်းပေါ်ရောက်နေလို့ပါကျွန်တော်ပကောက်ကူကဥက္ကမောင်လွင်ကြားပါလားဥက္ကမောင်လွင်လီလိုင်းပေါ်ရောက်နေ
ါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာလေကော်မရှင်ရဲ့ဥပဒေအရဟိုဒီလက္ခဏာရှိရင်ပြည်သူတွေရဲ့ပါတီရဲ့ပါတီရဲ့ဘာလို့ကိုယ်ကျော်ရင်းမှာစိတ်နှောက်ရှိရှိရဖြစ်နေတယ်စာရည်တွေနည်းနည်းတော့အပြင်းပြေးဖို့ရဲ့ပြောမယ်ဆိုလိုက်ရင်မရဘူးဖြစ်ရတော့လေကျွန်တော်တို့ဖြစ်နေတဲ့ဥပဒေအရချိန်ပြည်နေပါတယ်
အဲဥက္ကမောင်ကြီးကျေးဇူးပါနောက်တယောက်လေးလိုင်းပေါ်ရောက်နေပါလေဥကျော်လင်းဥကျော်လင်းကြားပါလားခင်ဗျာ
ရပ်ပေါ်ချိတော့နေမှာကျွန်တော်ရပ်ပေါ်ချိတော့ကော်မရှင်ယုံခွေးလေအားနိုင်ငံတော်ဆရာကနေပြီးတော့ပြည်သူ့ရုပ်ကောင်းပဲကော်မရှင်ကယုံရပ်ပေါ်ချိတော့နေမှာယုံစစ်တာယုံစစ်တာမရှိပါဘူးယောအဲ့ဒါရပ်ပေါ်ချိတော့မှာဟိုယုံစစ်တာယုံရပ်ပေါ်ချိတော့ရပ်ပေါ်ချိတော့ကော်မရှင်ယုံစစ်ဖို့လိုပါတယ်ခင်ဗျာ
ကျွန်တော်ကျွန်တော်မြင့်ကျေးဇူးပါခင်ဗျာဥကျော်လင်းရှိပါလားတန်လိုင်းနေမကောင်းလို့ပါကျွန်တော်မဆက်နာမင်းကိုပဲပြန်ပြီးကြည့်ပါလေခင်ဗျာမဆက်နာမင်းကြားပါလားကျွန်တော်ခုနကသူတို့ဒီပါတီငယ်တွေနဲ့ကိစ္စနဲ့ပတ်သက်လို့ခုနကမဆက်နာမင်းတို့ကပြောမယ်ဆိုရင်အတက်ခံပါတီပြင်မဲ့ပါတီကြီးတရအနေနဲ့ရှိပါတယ်အဲ့တော့ပါတီငယ်တွေကသူတို့ကြုံရတဲ့အခက်အခဲတွေခုနကပြောတဲ့အခါမှာကောမဆက်နာမင်းဒါနဲ့ပတ်သက်လို့ဗာများတုံ့ပြန်လို့ပါလေအ
မှန်ပါတယ်ပါတီငယ်တွေနဲ့ကတော့အဓိကကတော့ဟိုအဓိကကတော့ဒီသက်ဆိုင်ရာကိုတာဝန်ကြတဲ့မြို့နယ်တွေမှာသူတို့ပါတီရုံးခန်းတွေမရှိတာနောက်ပါတီဝင်အင်အားနည်းပါတာအာနောက်ပြီးတော့မြို့နယ်စည်းလုံလုံလောက်လောက်မရှိတာတွေကသူတို့အတွက်အခက်အခဲဖြစ်ပါတယ်ကျမတို့ပုံစံလောင်းသတ်မှတ်လိုက်ပြီးဆိုတာနဲ့အဓိကအရေးကြီးဆုံးကဒီမြို့နယ်မှာရုံးခန်းရှိပြီးတော့မြို့နယ်ရုံးခန်းတွေရှိပြီးတော့မြို့နယ်ရဲ့စည်းမြို့နယ်ရဲ့ EC အင်အားကတောင့်တင်းဖို့လိုအပ်ပါတယ်ဒီမြို့နယ်စည်းအင်အားတောင့်တင်းပါမှအာရုပ်ကပွဲအောင်နိုင်ရေးကိုကျမတို့ဒီစီးရဲ့အားကိုယူပြီးတော့ကျမတို့ကဟိုရုပ်ကပွဲအောင်နိုင်ရေးကိုတည်တည်ဆာလုပ်ရတာဖြစ်ပါတယ်အဲ့တော့ပါတီငယ်တွေအနေနဲ့ကြတော့ပါတီအင်အားကလည်းနေတယ်ရုံးခန်းအင်အားလည်းနေတယ်ဝေကြီးအင်အားကလည်းချုပ်တယ်တယ်ဆိုလို့ရှိရင်တော့တစ်ဖက်ဒီနေ့ရှင်ပြန်ရတဲ့ခါမှာသူတို့မှတော်တော်အခက်အခဲရှိရဲဆိုတော့ကျမတို့ဆိုတော့ကျမတို့ပါတီကြီးဆိုရင်တော့ကျမတို့တွေကအနာရပါတီမဟုတ်ပါဘူးအဲ့တော့တိုက်ခံပါတီဖြစ်တယ်ဆိုပြီးနေတယ်ကျမတို့ကလူလာကျမတို့ပါတီဟာစင်းရဲတယ်ချိုးတဲတယ်ငွေကြေးအင်အားမရှိဘူးဒါပေမဲ့စိတ်တတ်တဲ့လူအင်အားပါတီဝင်အင်အားများပြားတယ်ပါတီဝင်ကမရထားသေးရင်တောင်ပါတီဝင်မဟုတ်ရင်တောင်ထောက်ခံမှုများပြားတဲ့ပါတီဖြစ်နေတာဖြစ်တဲ့အတွက်ဒီနေ့ဆိုလို့ရှိရင်နှစ်ရက်ရှိပါပြီလှည့်လည်တဲ့အခါမှာကျမတို့အနောက်မှာလူထုက ခါရစမတားနိုင်တော့အောင်ဘယ်ခါအများပြားနဲ့ကျမတို့အနောက်ကနေပြီးတော့ပေါ့နော်ဒီမဲဆက်စီယုံတဲ့ဟာတွေပတ်ဖလက်ဝေးတဲ့ဟာတွေမှာဟိုတကယ်ကိုပဲတထက်တအားနဲ့လိုက်လုပ်ပေးတဲ့ဟိုတကယ်နှစ်ထောင်အားရစွာနဲ့ကျမတို့တွေ့ရတယ်လူတို့ထောက်ခံမှုအများဆုံးရနိုင်တယ်ပေါ့စီယုံမှုကိုလည်းနောက်ပြီးတော့အတွေ့အကြုံညှင်းချက်တဲ့အဒီကိုယ်စလေတောင်းတွေလည်းဖြစ်ဖို့လိုအပ်ပါတယ်ကိုယ်စလေတောင်းအဖြစ်တည်ဆိုလို့ရှိရင်တော့နည်းနည်းဘယ်လိုစီယုံမလဲဒီစီယုံရေးပုံစံတွေရဘယ်လိုပုံစံနဲ့သွားမလဲနောက်တစ်ခါကျတော့ဒီရဲ့ program မျိုးရေးတဲ့ဟာမျိုးတွေမှာတော့နည်းနည်းတွေ့တတ်တယ်လို့ထင်ပါတယ်ကျမတို့ကတော့2012ရဲ့ရွေးကောက်ပွဲရဲ့အတွေ့အကြုံကလည်းရှိပြီးနေပြီဖြစ်တဲ့အဒီမြို့နယ်ရဲ့စီးအင်အားကလည်းကောင်းပါတယ်နောက်လူထုထောက်ခံမှုကလည်းအရန်ကောင်းတဲ့ခါကျတော့ကျမတို့ဒီအောင်မြင်မြင်နဲ့ကိုပဲဒီရွေးကောက်ပွဲအောင်နိုင်ရေးကိုကျမတို့မြို့နယ်တွေမှာလှုပ်ဆောင်နိုင်တယ်အများဆုံးလှုပ်ဆောင်နိုင်တယ်ပေါ့ပါတီငယ်တွေအနေနဲ့ကတော့ဒီဟာတွေထုတ်တဲ့ဟာကကျတော့ရှင်ကြိုင်တဲ့ခါမှာသူတို့မှအခြေအနေဆိုပါတယ်သူတို့ထက်ပိုပူတာကတတိပုဂ္ဂလဆိုတာမှန်ပါတယ်တတိပုဂ္ဂလပုံကိုယ်ကြီးဆိုလို့ရှိရင်ဒီလိုမျိုးကျမတို့လူတုဆိုတာကလည်းဒီဒီနဲ့မှဟလာဒီလိုတရားတွေကြီးပဲဟောနေလို့ရှိရင်လူတုနားတွေကိုမရောက်ပါဘူးအဲ့တော့လူတုနားတွေကိုရောက်နိုင်မဲ့ message ကိုဘယ်လိုပုံစံနဲ့ပေးမလဲမီဒီယာပုံစံကိုဘယ်လိုမျိုးသုံးမလဲနောက်တစ်ခုကဒီအမှုပညာရှင်တွေကိုဘယ်လိုအသုံးချမလဲသူတို့ရဲ့ဆွေးဆောင်မှုတွေကလည်းကျမတို့အတွက်တအားဖြစ်ပါတယ်အဲ့တော့ဒီဟာတွေကိုကောင်းကောင်းအသုံးချနိုင်ဖို့ဆိုတာပါတီငယ်တွေနဲ့တတိပုဂ္ဂလကိုယ်စလေဒီနေနဲ့ကတော့အခက်အခဲဖြစ်တယ်ဆိုတာမှန်ပါတယ်
ဟုတ်ကဲ့မဆန္ဒမီလေလံပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရောရှင်နေခေါ်တဲ့ခါမှာကျွန်တော်စက်ပိုင်းဆိုင်ရာပြဿနာအချို့တွေဖြစ်ခဲ့တဲ့ခါကျတော့ချုပ်သရောရှင်နေပြောတာကိုမကြားမိတာဖြစ်ပါရှိပါလေသိခါမှာခင်ဗျာအခုကျွန်တော်ထိုင်းနိုင်ငံကရဟန်းပြူတပါးကသူသရောရှင်တပါးဖုန်းဆက်လာပါတယ်သူအမြင်နောက်သူမှမြင်မြတ်လို့တော့ကြည့်အောင်ပါအရှင်ဖျားကြားပါလားခင်ဗျာတင်မဖျားကြားပါပြီအရှင်ဖျားမိတ်လို့တာမိတ်လို့ရပါတယ်မြင်မြတ်လို့တာမြင်မြတ်လို့ရပါတယ်အဲ
ဒီကကြီးဦးစင်းအမြင်ကတော့ဒီဟိုမေဆန္ဒရှင်ပြည်သူတွေဟာနေပြီးတော့အဲဒီလိုဟိုဟာဟိုမေကိစ္စတွေနဲ့ရင်းမြစ်ခုနေနေအစားဦးစင်းအမြင်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲဒီဟိုဂျပန်ခိုက်မြန်မာတပ်မတော်အဲဗမာခိုက်တယန်းသားတပ်မတော်တွေရနေပြီးတော့တယန်းသားတွေဟာမေဆန္ဒရှင်ပြည်သူတွေအတွက်နေပြီးတော့သာနာစိတ်တကယ်တိုင်းပြည်အတွက်အလုပ်လုပ်တယ်ဆိုလို့ရှိရင်နေပြီးတော့တင်းရင်သာအလုံးမှာတင်းရင်သာကိုစီအလုံးမှာရှိနေကြတဲ့တပ်မတော်တွေဟာနေပြီးတော့ယနေ့အရှင်ခါဗမာခိုက်တင်းရင်သာတပ်မတော်အဖြစ်နဲ့ကိုတိုင်ပြည်ကိုကိုရဖို့အတွက်အဲမေးပေးမေးအစတိုက်ဖို့အရှင်တန်ပါပြီလို့ဦးကျဆွေးနွေးလိုပါတယ
်တင်းမခင်ဗျာတင်းမခင်ဗျာနောက်တော့ရှိတဲ့ဦးလေတိုင်းပေါ်ရောက်နေပါတယ်ဦးကျော်လင်းကြားပါလားခင်ဗျာဦးကျော်လင်းဆွေးနွေးလို့ရပါတယ်ခင်ဗျာတူတူတူလေးဆွေးနွေးပေးပါကျွန်တော်တို့အချိန်သေးပြတော့
ဦးတို့တွေရင်ဖွဲ့တာတွေကြားတယ်စိတ်ပကိုးကြရတယ်ကျွန်တော်တို့ပြောမယ်ဆိုရင်60ခုနှစ်ရုပ်ောက်ပွဲပေါ့ဗျာအဲ့ဒီလိုမျိုးရုပ်ောက်ပွဲပြီးတဲ့နောက်အခုခုခုကျွတ်ပါတကြီးတွေအင်အားကြီးကြီးနဲ့ရှင်းပြန်လာတယ်အဲ့ဒါအခုပထမဦးဆုံးအကြိမ်လို့ပဲပြောရမယ်အားလုံးက55နှစ်လောက်ကြာတယ်ဗျာအဲ့တော့55နှစ်လောက်ကြာတဲ့ခါကျတော့သူ့တက်တာခလေးတွေတက်တာတက်တာမကတော့ဘူးအခု20လောက်ခလေးတွေကလည်းဆိတ်ရှင်းနေကြောမဲပေးလို့ရတော့ဒါပေမဲ့ပုံပြီးတော့စိတ်ဝင်စားကြောကောင်းတာကမဲတော့ဒီလိုတွေထည့်ရမယ်ပြီးတော့ပေမဲ့တို့ကအချိန်ခံပြီးတော့အမျိုးမျိုးတော့မဲရောလည်းနီးတော့မှသူတို့ကိုယ်ရင်ရုပ်ပေးတဲ့ကတည်းကတည်းကချုံမယ်ဆိုတော့အဲ့ဒီဒုက္ခလည်းရှိတယ်ဒါကောမရှိဘောမှာအများဆုံးတည်တယ်ကော်ရရှင်အားလည်းလူတွေရဲ့စိတ်တိုင်းကလူရတဲ့အဖွဲ့ပြောဆိုအားလုံးတည်တဲ့အတိုင်းပဲအငိမ့်သားတွေနဲ့ဟာလည်းဒီပုံကိုယ်တွေဖွဲ့ကြည့်တယ်ဆိုတည်တဲ့အတိုင်းပြီးတော့မှတခါအမလုံးကြီးတွေပါတီကြီးတွေပါလေအဲအကောင်းတယ်အဲ့ဒါကျွန်တော်တို့မြင်လာတော့ခေဟောင်းကပြောမှဆိုရင်တော့ကျွန်တော်တို့ကာကာကြီးကုံကြုံဆိုင်နဲ့အဖွဲ့ရဲ့အပေါင်းဆိုင်လိုပဲကြာကာကာကြီးကုံကြုံဆိုင်ဖွင့်နေလို့ရှိရင
်ဟုတ်ကဲ့ကျွန်တော်15စက္ကန့်မဲ့အချိန်ရောက်ပါတော့တယ်ဦးကျော်လေး
ကြည့်ပြီးတော့လည်းဒီကာကာကြီးလက်ထဲရောက်သွားတာပဲအဲ့တော့အမှန်ကတော့အတော်တော်ဖွင့်နေဒီမှာလည်းလောက်ဖွင့်နေပြီးတော့ဘုံဆိုင်ဖွင့်နေအဲ့တော့ဘာလို့လဲဒီပစိုးတွေဒေဝလူကြီးတွေကလည်းအပေါင်းတဲ့အပေါင်းချောက်တယ်လို့ပဲအခုပတ်သက်ရှိတဲ့
ဟုတ်ကဲ့ကျွန်တော် daily life season အချိန်လေးဆက်သွားလို့ပါပါဝါဆွနေပြည့်တဲ့အဓိကဒေါ်ဆန္ဒမင်းဒေါ်နှင်းနှင်းမှုနဲ့နိုင်လီသမားနဲ့ကျန်တဲ့သရရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life season ဒီမှာပဲရနာခွင့်ပေးပါခင်ဗျ